ကိုမင်းကိုနိုင်ခင်ဗျာအခုရွေးကောက်ပွဲနီးလာတာနဲ့အမျှပေါ့နော်လူတို့ရဲ့လှုပ်ရှားမှုတွေကျွန်တော်တို့တော်တော်ကြေပြန့်မြင်လာပြီအဲ့တော့ဒီနေ့မြန်မာပြည်သူလူတို့ရဲ့အသိဉာဏ်ဘယ်လိုပြောမလဲခင်ဗျာ
အဲ့ဒီနေရာကတော့ကျွန်တော်ပြောမယ်ကျွန်တော်လည်းနေအောင်ရောက်ခဲ့တယ်တကယ်ခေါင်းထဲဒေသတွေလည်းရောက်တယ် common sense ပေါ့ဗျာအားလုံးအခြေခံလူတိုင်းသိတဲ့အချက်ပေါ်မှာတော့မကွဲလဲဘူးဗျကျွန်တော်ပြောချင်တာကျွန်တော်တို့ဖြစ်မှာဖြစ်မဲ့ရွေးကောက်ပွဲဟာဟိုတာမန်ဟိုဒီမိုကရေစီပြည့်ဝပြီးတဲ့နိုင်ငံဒီမှာဖြစ်တဲ့ရွေးကောက်ပွဲမျိုးမဟုတ်ဘူးလေကျွန်တော်တို့ကဓမ္မနဲ့အဓမ္မပြိုင်ကြမှာလေတရားမှုနဲ့မတရားမှုအားဆန်းကြတဲ့အခါမှာတကယ်ပြည်သူလူထုကဘယ်ဘက်ကနေရမလဲဆိုတော့ရှင်းပြီးသားဗျအဲ့ဒီအတွက်ကွဲပြားခြားနားမှုမရှိပါဘူ
းအခုတချို့တိုင်းပြည်တွေမှာဆိုကြိုတင်မဲတွေအောင်ပေးနေကြပြီပေါ့ခင်ဗျအဲ့တော့ဒီမှာညအိတ်ညနေမဲပေးကြတဲ့သတင်းတွေလည်းကိုမင်းကိုနိုင်ကြားမှာပဲအဲ့တော့လူထုကမြန်မာပြည်သူလူထုကဒီကိစ္စမှာတာဝန်ဘယ်လောက်ကျေတယ်လို့ပြောလို့ရအောင
်အာတကယ်တမ်းပြောရရင်ကျွန်တော်90ခရေရပေါ့ဗျပြည်သူလူထုဟာဘယ်အချက်ကအညာဖြစ်တယ်ဆိုတော့ तू သိတယ်ဗျအဲ့ဒါကြောင့်မလို့အဲ့ဒီတော့ကတကယ်ကိုဟိုအာလုံးနီးပါးနိုင်ခဲ့တာပေါ့နော်ဒါကတက်တည်ကောင်းတစ်ခုအခုလည်းကျွန်တော်သတိထားမိတယ်အထူးသဖြင့်နိုင်ငံသားရောက်သွားတဲ့သူတွေကပို့ပြီးတော့သိတာပေါ့ဗျာကျွန်တော်တန်းပြီးဘလောက်အောက်ကြနောက်ကြနိုင်တယ်သိတဲ့အခါသူတို့ကဒီဂျာကိုတိုးတက်တဲ့အပြောင်းအလဲအတွေ့သူတို့မှလုံနိုင်တဲ့တစ်ခုတည်းသောငင်းချမ်းတဲ့နီလန်းဟာဒါဖြစ်နေတယ်သူတို့ဒါဟာယာနှုံးမြိတ်ကျွန်တော်တို့လူကျင်တာမရနိုင်ပေမဲ့အများဆုံးဖြစ်နိုင်ကြီးဆိုတော့သူတို့နားလေတဲ့အတွက်ကြောင့်ဒီတစ်ခါအတက်ကြွဆုံးပဲကျွန်တော်မြင်ရတယ်တို့ကတက်ကြွရုံနဲ့မကောက်ဘူးပြညာပညာလဲတို့တော်တော်သုံးကြတယ်ဗျာဘာလို့ဆိုတော့နိုင်ငံတကာရောက်တဲ့ခါဘာသာစကားရော ID ခေါ်တဲ့နီးပညာရောတို့သုံးနိုင်ကြတဲ့အခါကျတော့တို့ကိုယ်တိုင်ဘယ်လိုအရင်းအနှီးတွေပေးဆက်ပြီးတော့ဒီအတွက်အားစိုက်တယ်ဆိုတာကိုလည်းပေါ်ပြတယ်ပြီးတော့အဲ့ဒီမှာဖြစ်တဲ့မတမာမှုတွေဂျုံလာတိုင်းလဲတို့အားလုံးကိုသိအောင်လို့မျှဝေနိုင်တယ်ဆိုတော့ပြည်တွင်းမှာပါဒီဟာကရေချိန်လိုက်ပြီးတော့တက်လာတယ်ဗျာအော်နိုင်ငံတကာရောက်နေတဲ့ငါတို့မိသားစုတွေငါတို့မောင်နှမတွေဘယ်လောက်တောင်ခံစားရလဲဘယ်လောက်တောင်အားစိုက်နေရလဲဆိုတာကိုပြောတဲ့အခါပြည်တွင်းကလူတွေပါပို့ပြီးတော့ဒီမဲတပြားရဲ့တံမိုးကိုပို့ပြီးတော့တံမိုးထားလာတာကျွန်တော်တွေ့ရတယ
်အရင်ရွေးကောက်ပွဲနေတဲ့မတူတာအခုရွေးကောက်ပွဲကာလမှာမြန်မာပြည်သူလူထုကဥပမာဒီ smartphone လိုဟာမျိုးတွေပေါ့နော်သတင်းတွေနောက် Facebook ကိုမြန်မာတွေကအများကြီးသုံးလာကြတဲ့အခါမှာသတင်းတွေကကျွန်တော်တို့ချက်ချင်းလို့လို့သိနေရတယ်ဗျလူထုရဲ့တတိယောဘယ်လိုဝေဖန်မလဲ
အဲအခုကကျွန်တော်တို့ကဘယ်လိုပုံတံအားဖြင့်ဘယ်လိုပြောင်းလဲလာလဲဆိုတော့အရင်တော့ကလူဟိုလမ်းပေါ်မှာထွက်ပြီးတော့မှလူသက်လက်နဲ့တွေရှိမှထောင်တန်းတွေရဲ့ချင်းချောင်းမှုတွေအောက်မှာပဲလှုပ်ရှားတာမျိုးမကတော့ဘူးဗျအခုကဘယ်လိုလဲဆိုတော့ဟိုလူတွေရဲ့ဟိုဉာဏ်ပညာနဲ့ပို့ပြီးတော့တုံးရတဲ့တတိမျိုးပေါ့နော်အဲ့ဒါကကျတော့ကျွန်တော်အခုပြောသလို online ပေါ်မှာမတရားမှုတွေကိုပေါ်ထုတ်မယ်ဟိုတရားမျှတမှုတွေလက်တွဲဆောင်ရွက်တာတွေတော်တော်တွေ့ရတယ်အဲ့ဒီဟာကကျွန်တော်နားလည်တယ်ဗျအခြေခံပညာတွေခင်မီနီးပညာတွေသုံးဆွဲနိုင်မှုအပေါ်မှာလည်းတချို့လုံနည်းလုံဟန်ပြောင်းသွားတာပဲဗျတတိအရာမှာတော့ကျွန်တော်တို့ပြည်သူတွေကဗျာဒါကဗျာအသက်တွေရောဘဝတွေရောပေးခဲ့လူတွေတောင်ပေးခဲ့ကြသေးတာပဲတတိပြောင်ပြောင်းမှုကပြောင်းလဲသွားတာမဟုတ်ဘူးဗျာအဲ့ဒီနီးပညာလှိုင်းကိုအလိုက်တင်စီးပြီးတော့အောင်ပွဲစီကိုဘယ်လိုသွားမယ်ဆိုတာကိုပို့ပြီးတော့နားလည်လာတယ်လို့ကျွန်တော်ထင်တယ
်ကျွန်တော်ရွေးကောက်ပွဲနီးလာတဲ့အချိန်မှာတချို့ပြဿနာလေးတော့ကြားနေရတာပေါ့နော်မဆိုင်ကန်နဲ့ဝင်တိုက်တယ်လို့လေးကွာနဲ့ပြစ်တယ်လို့ဒီပြဿနာတွေပတ်သက်လို့လူတို့အနေနဲ့ဘယ်လိုသတိထားသင့်လဲဘာတွေပေါ်လာနိုင်မလဲခင်ဗျာ
ဒီလိုအရင်တော့ဆိုရင်ကျွန်တော်တို့တယောက်နဲ့တယောက်ချိတ်ဆက်ရတာအမှန်တန်ခက်ခဲတယ်ဟိုကောလာဟာလနဲ့နေပြီးခဲ့ရတာပေါ့ဗျာအခုကျတော့နေတနေမှာမတမာမှုချင်းချောက်မှုအဲ့ဒီလိုအုပ်စုဖွဲ့အနိုင်ကျင့်မှုမျိုးတွေကြံစည်နေပြီဆိုတာနဲ့ချက်ချင်းတယောက်နဲ့တယောက်လက်တို့လိုက်ကြတာအဲ့တော့ဗျာဒီကာကြီးဆိုတဲ့နေမှာလှုပ်တဲ့မတမာမှုမျိုးကြံတဲ့ခါဝေးကားငယ်ကာကြီးကနေအထီကြံတဲ့နေမြေတွေမှာလှုပ်လို့မရလောက်အောင်ကြိုတင်ကာကွယ်ပြီးသားဖြစ်တယ်ဗျာအဲ့ကျွန်တော်တို့ကတော့ဘယ်လိုပဲဖြစ်ပါစေဒီပြည်သူတွေနိုးကြတာရဲ့ညီတာရတော့အမှန်တန်အားရဖို့ကောင်းတယ်ဗျာနောက်ပြီးချင်းချောက်တယ်ဆိုတဲ့နေရာမျိုးမှာတချို့ဟာတွေကကောလာဟာလနဲ့ချောက်တာဗျာဒီစီအိုရဲ့ခီးစိန်တွေမှာကြည့်လိုက်ပါတော့နဲတနေသွားမယ်ဆိုရင်ကျွန်တော်ကတော့မြင်တယ်တကားဝကြီးမှာဒီမလူသူတွေကကြောက်စရာစီးတွေခြေသွားတာဗျအသာလေးမြစ်တာတရားနဲ့တွန်းဝင်လိုက်တဲ့ခါမှာတူမျှတဲ့ဟိုအပြုံးတွေမြစ်တာတွေကိုပြန်ရတာတွေကျွန်တော်တွေ့ခဲ့ရပြီလေဆိုတော့ကျွန်တော်တို့ပြည်သူတွေကတကယ်ကြတော့ဒီဒီမိုကရေစီနဲ့ထိုက်ထိုက်တန်တန်အစဉ်သင့်ရှိနေတဲ့ဟိုနိုင်ငံသားတွေပါမျက်စံသားရှင်တွေပ
ါဒေါ်အောင်ဆန်းစုကြည်ရဲ့ရခိုင်ခီးစိန်မနေ့ကအဆုံးသတ်တယ်ဒီခီးစိန်မှာပထမကြားနာဟာရခိုင်ရောက်လို့ချင်းမဲ့ဆန္ဒပြကြမယ်အနီးရပြတော့မယ်ကိုတိလက်ရောက်တွေပါဖြစ်နေတဲ့အတွက်တကယ်တမ်းအဲ့ဒီလူပြဿနာကြီးဖြစ်မလားဘူးအဲ့တော့ဒါရီယာလူတို့ရဲ့အနေအထားကိုတချို့လူတွေကရှော့တွက်ကြတာမျိုးလို့ထင်တယ်ဘယ်လိုအနေအထားမျိုးတွေထပ်ပြီးပေါ်ပေါ်လွင်ကျွန်တော်မြင်ရနိုင်တယ
်အထူးသဖြင့်ရခိုင်မှာကျွန်တော်9နှစ်လောက်ကျွန်တော်တစ်ဆက်တည်းကျွန်တော်နေဘူးရတယ်အဲ့တော့တကယ်တမ်းမှာတော့သူတို့ရဲ့အတိတ်ကအောင်မြင်ခဲ့တယ်ခံနာခဲ့တဲ့တမိုင်းရှိတယ်ဗျာလက်တလုံးမှာသူတို့ဘာပဲဖြစ်ဖြစ်ဗျာအစစအရာရာသူတို့နေပါသလိုခံစားကြရတယ်ဗျာမှန်တယ်ဒါပေမဲ့သူတို့ဟာဉာဏ်ပညာနဲ့ထိန်းနိုင်ကြပါတယ်ဗျအ အဲ့တော့ကျွန်တော်ထင်တာကတော့ချင်းချောက်မှုတွေရန်တိုက်ပေးမှုတွေလို့ပဲကျွန်တော်အောင်းမိတယ်ဗျာအခုအကောင်းဆုံးတက်တည်ပြနိုင်ခဲ့ပြီလေဗျာတကယ်ရင်ကျေးပြီးအဆင့်တန်းရှိတဲ့လူမျိုးတွေဆိုတာသူတို့ပြနိုင်ခဲ့ပြီကျွန်တော်တို့ဝမ်းသာလို့မဆုံးဘူးဗျာဒီကိစ္စကိုအ
ဲ့တော့တဆက်တဲ့ဒီတိုင်းသားတွေနဲ့ဒီ NLD ကြားပြဿနာတွေလည်းကိုမင်းကိုယ်တိုင်အမြင်လေးကျွန်တော်သိကျင်တယ်ဘာကြောင့်လဲဆိုတော့ Super Pro NLD ကအခုကတပြေလုံးကဝင်ပြိုင်တော့ဗျာဒီဘုရားပြောမယ်ဆိုတိုင်းသားတချို့ကြတော့လေသူတို့နယ်မြေတွေဘာကြောင့်လာလဲတော့ဆန်းစုကြည်ဘက်ကလည်းသူကရှင်းတာပေါ့နော်ဒါဟိုသူအစိုးရဖွဲ့နိုင်ရေးအတွက်လုပ်တယ်ဆိုတော့ကိုမင်းကိုယ်တိုင်ရောဘယ်လိုယူဆလဲ
သူကဒီလိုဗျာဟိုအမြင်ဆိုတာမျိုးကတော့တကယ်တော့တူဖို့ခဲရင်းတယ်ကျွန်တော်တို့ဗျာစစ်ပွဲကြီးတစ်ပွဲကိုနှွဲကြပြီဆိုရင်ကမ္ဘာမြေပေါ်ရင်ချခင်းပြီးတော့ဒါအာရှစစ်မြေပြင်ဒါဥရောပအဲဒါကအာဖရိကစစ်မြေပြင်ဆိုပြီးတော့မြေပေါ်ချပြီးစဉ်းစားရတဲ့ဖီမာရှယ်တွေရဲ့စဉ်းစားပုံစဉ်းစားနည်းနဲ့ဂျွာတရွာကိုတိုက်ဖို့နယ်မြေတစ်ခုကိုစိုးမိုးဖို့တင်ရမယ်တမှုတယောက်ရဲ့စဉ်းစားပုံဟာသူချင်မှတူပါလိမ့်မယ်အဲ့တော့ဘသူမှန်တယ်ဘသူမှားတယ်ဆိုတာတဲ့ဒီကနေ့မှာအဲ့ဒီလိုကွာဟမှုကိုအကောင်းဆုံးဘလို့ပြန်ပြီးတော့ပေါင်းဆက်နိုင်မလဲဆိုတာပဲအဲ့တော့ဘသူမှန်တယ်ဘသူမှားတယ်ဆိုတာကိုဒီချိန်ညင်းလို့တော့လက်တွေ့တော့မကြတော့ဘူးကလက်ရှိရောက်နေတဲ့အနေအထားမှာပဲရလာမဲ့ရလက်အပေါ်မှာအဲ့ဒါအကောင်းဆုံးအပေါင်းလက္ခဏာဘလို့သွားနိုင်မလဲပေါ့နော်ကျွန်တော်ပြောချင်တာက Federal Democracy ပြည်ထောင်စုဖြစ်ဖို့ Federal လည်းဖြစ်ရမယ် Democracy လည်းဖြစ်ရမယ်အဲ့ဒီတော့ကတော့ပေါင်းဆက်နိုင်ဖို့ကတော့ညံ့အမျှော်မြင်ပါပဲ
ကျွန်တော်ပွင့်လင်းမိကွန်တစ်ခုပေးချင်တယ်လာမဲ့ရွေးကောက်ပွဲတဲ့88ကကောင်းဆောင်30ကျော်ဝင်ရောက်ပြီး NLD ပါတီဘက်ကရွေးချယ်ခံထွက်နောက်ကြောင့်တခါ NLD ဆင်းထွက်လာတဲ့နေ့ကျတဲ့ခါကျကြားထားတဲ့သတင်းတွေလွဲနေတာပေါ့ဗျာဟာအဲ့တော့မျိုးစုံလည်းပြောကြဆိုကြတော့ပေါ့ဗျာ NLD နဲ့88နဲ့တော့ကြားသပံခွာပြဲကြပြီးလို့ပေါ့ဒါမျိုးတွေကြားကြတာပေါ့နော်ဒါပေမဲ့အခုတကယ်တော့ကျတော့ငါတို့ဒီ88မျိုးဆက်က NLD တရက်ဝင်ပြီးမဲဆွဲစီယုံနေတယ်ကျွန်တော်အဲ့ဒါလူဘိန်းနားလဲအောင်ရှင်းပြသားမယ
်အဓိကကကျွန်တော်တို့ကအဓိကနဲ့တာမညာကိုခွဲတာပဲဗျဒီတိုင်းပြည်အတွက်အဓိကကဘာလဲဆိုတော့ကျွန်တော်တို့ဟိုရွေးချယ်လိုက်တာပါပဲကျွန်တော်တို့ဒီလောက်ခရီးကြမ်းကြီးမှာခံစားချက်တို့တကွေချင်းတို့အကြောင်းတွေပြောရင်မဆုံးဘူးလေဒါပေမဲ့ကျွန်တော်တို့ကဒီအချိန်မှာအရေးကြီးဆုံးလို့ဟာကျွန်တော်တို့ကွဲပြားလို့မရဘူးကျွန်တော်တို့စုထားမှရမယ်ဒါကျွန်တော်တို့အခြေခံနားလည်ပြီးသားအဲ့တော့ဘယ်လိုရလတ်မျိုးပဲထွက်ထွက်ပေါ့ဒီအမလောင်းစည်းရင်းမှာကျွန်တော်တို့ကပူးပေါင်းဆောင်ရွက်ရမယ်ဆိုတာကိုအစိုးရကကျွန်တော်တို့စဉ်းစားပြီးသားနောက်တစ်ချက်ကပါတီတစ်ခုအနေနဲ့သူ့ရဲ့ဆုံးဖြတ်ချက်ပဲဗျာဒါအဲ့ဒီပါတီကိုဝင်ရောက်ပြီးတော့ရှင်းပြနေနေဆိုတာသူ့ရဲ့ဆုံးဖြတ်ချက်ကိုကျွန်တော်တို့ကတလေးတစားလိုက်နာအောင်ပါပဲအဲ့ဒီဆုံးဖြတ်ချက်အပေါ်မှာဝေဖန်တုံးတက်ချက်တွေတတ်တက်သွားလိမ့်မယ်ကျွန်တော်ပြောချင်တာတလေးတစားနဲ့လိုက်နာရမယ်သဘောတူပေးရမယ်ဝေဖန်ခြင်းကတတ်တက်တစ်ပိုင်းဖြစ်တယ်အဲ့တော့ဒီအချိန်ကကြာတော့ဝေဖန်နေရမယ်အချိန်မဟုတ်တော့ဘူးလေအတူပေါင်းပြီးတော့လုပ်ကြရမယ်အတူယုံကံမယ်နောက်ပြီးတော့ပြည်သူတွေကြားမှာလည်းတကယ်လဲကျွန်တော်တို့ဟိုအမြဲလျှောက်သွားနေတဲ့လူတွေပါကျွန်တော်ပြည်သူတွေကိုအားတက်စေနေတယ်ဗျာဘာဖြစ်လို့လဲဆိုတော့ဟိုအချိုးတိုင်းအကွေတိုင်းမှာဟိုတို့လောနဲ့ဖြစ်လိုက်ဘယ်လိုလိုက်ရမှန်းမသိဘဲနဲ့ဝေခွဲမရဖြစ်နေတဲ့ပြည်သူတွေကိုကျွန်တော်အပြင်အားနာလာပြီဗျာအဲ့တော့သူတို့ကျွန်တော်တို့ကရှင်းလင်းတဲ့သတင်းစကားနဲ့ပေးတင်တယ်ဟောဒီခွေးမှာဒီလိုကွေ့မယ်အားလုံးကွေ့ပါဂျိုင်းတူအားလုံးလိုက်လိုက်မယ်ဒီအမြင့်ကိုဒီလိုတက်ရမယ်ဂျိုင်းတူတက်ပါတွန်းတင်ကြပါဆွဲတင်ကြပါဗျာဒီလိုမျိုးကျွန်တော်သွားတင်တယ်တကယ်လဲပြည်သူလူထုကရှင်းလင်းတဲ့ဥဆောင်မှုနဲ့ဒီပြတ်သားတဲ့လမ်းစဉ်ရှိလို့ရှိရင်လိုက်ဖို့အစဉ်သေးဖြစ်နေတယ်လीကျွန်တော်တို့အဲ့လိုညီကျင်တယ်ဒါကြောင့်မလို့တညီတညာလဲသွားဖို့ကျွန်တော်တို့ချွင်းချက်မရှိကျွန်တော်တို့ဆုံးဖြတ်ခဲ့ကြတယ်တကယ်လဲအားဆိုင်ခွန်ဆိုင်လုပ်နေတယ်အဲ့တော့ပြန်ချို့လိုက်ရင်ကျွန်တော်တို့အဓိကနဲ့တာမန်ညာကိုခွဲစားတာပါပဲ
ရွက်ကောက်ပွဲရလက်ဘယ်လိုမျှော်လင့်လဲ
တကယ်ရိုးဖြောက်မှုနဲ့လွတ်လပ်ရမယ်တရားမျှတတန့်ရှင်းတဲ့ရွက်ကောက်ပွဲဖြစ်ရိုးမှန်ရင်တော့ဒီမိုကရေစီအမတန်တောင်းတနေတဲ့ပြည်သူလူထုတွေကတညီတညာတည်းဘယ်လိုပြက်ပြက်သားသားရွေးချယ်လဲဆိုတာကိုပေါ်မှာပါ
မြန်မာပြည်သူတို့နောက်ဆုံးအခုချိန်မှာအမှတ်တရစကားတော့ပြောပြပါလားကိုမင်းကွန်နိုင
်ဟဲ့ဒီကနေ့ဒီချိန်ကတော့မြန်မာနိုင်ငံရဲ့အရေးကြီးတဲ့အချိုးအကျတစ်ခုပဲဒီအထွေထွေရွတ်ကောက်ပွဲဆိုတာဟာအလုံးစုံသောပြဿနာတွေရဲ့ထက်ရောက်ပေါက်လန်းတော့မဟုတ်ဘူးဗျာဒါမှမဟုတ်အဲ့ဒီပြဿနာတွေကိုဖြေရှင်းဖို့အတွက်နီလန်းတစ်ခုပါကျွန်တော်တို့တေချာပေါက်ကျွန်တော်တို့ရွေးချယ်ရမယ့်နီလန်းပါအဲ့တော့အဲ့ဒီအပေါ်မှာအားလုံးကညံအမျော်မြင်နဲ့ဖြတ်သန်းကြဖို့ပါပဲပြီးတဲ့အခါကျတော့အားလုံးအရင်တုန်းကအရေးကြုံတိုင်းကြားခဲ့တဲ့တတ္တိတွေညီညွတ်မှုတွေနဲ့ဖြတ်သန်းကြဖို့ပါအဲ့ဒီရွေးကောက်ပွဲရလတ်မှန်မှန်ကန်ကန်ထွက်လာတဲ့ဆိုရင်တောင်မှအဲ့ဒီရလတ်အပေါ်မှာဘယ်လောက်တစ်ဖက်ကသဘောထားကြီးကြီးနဲ့လက်ခံနိုင်မလဲဆိုတာလည်းရှိသေးတယ်အဲ့တော့ကျွန်တော်တို့ပြည်သူတွေဒီတစ်ပွဲနဲ့မပြီးသေးဘူးလို့ကျွန်တော်ကပြောချင်တယ်နောက်ထပ်တော့ကျွန်တော်တို့တွေမျက်နှာချင်းဆိုင်ကြရအောင်မဲ့အခြားအခြားသောအပြိုင်မှုတွေရှိအောင်မဲ့ပေါ့အဲ့တော့ကျွန်တော်တို့ကတော့ပြည်သူလူထုနဲ့တသားတည်းနေပြီးတော့လူထုရဲ့အားကိုယုံယုံကြီးကြီးနဲ့ဆက်ပြီးတော့ရင်ဆိုင်ကြဖို့ပါပဲ
ကျေးဇူးများ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်